ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားမှာဘင်္ဂလားဒေ့ရှ်ဘက်ရောက်နေသူတွေကိုအမြန်ဆုံးပြန်ခေါ်ဖို့နဲ့ရခိုင်ဒေသမှာသူတို့ကိုအမြန်ဆုံးပြန်လည်နေရာချထားဖို့အပါအဝင်အချက်၁၀ချက်ကိုသဘောတူခဲ့ကြပါတယ်။နိုင်ငံပြည်ထရေးဝန်ကြီးတွေနှစ်ပြည်တော်မှာတွေ့ဆုံခဲ့ပြီးခုလိုသဘောတူခဲ့တာဖြစ်ပါတယ်။ဒါအပြင်နားလည်မှုစာကြွန်လွှာနှစ်ခုကိုလည်းလက်မှတ်ထိုးခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောင်မင်းခါကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအာဆတ်ဒူဇာမန်ခန်နဲ့မြန်မာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေတို့နှစ်နိုင်ငံနယ်စပ်ဒေသကြားမှာရှိတဲ့ကိစ္စရပ်တွေကိုနေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးမှုမှာတော့မြန်မာဘက်ကအချက်၅ချက်အဓိကထားဆွေးနွေးပြီးဘင်္ဂလားဒေ့ရှ်ဘက်ကတော့အချက်၃ချက်ကိုအဓိကထားဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြည်ထရေးဝန်ကြီးဌာနအမြင့်တဲ့အတွင်းဝင်ဦးတင်မြင့်ကအခုလိုပြောခဲ့တာပါ။အ
မတ်ကြီးကတော့နှစ်နိုင်ငံနယ်စပ်ဒေသတရားဝင်ဆွေးနွေးနဲ့လုံခြုံရေးဘုပေါင်းဆောင်ရည်ရုံးနဲ့ဆောင်ရည်ကျမတို့တက်တဲ့ဒီဘောဆောင်ဖြစ်ပါလား။ဒါသက်သက်ဆိုင်ရုံများရုံးတွေပူတော်ဖတ်လို့ဖြစ်ပါလား။ဘုရားဘောင်ဝင်ဒါသက်သက်ကြောင့်ဖြစ်တဲ့ဒီမှာတက်နေစီ။ဒါလည်းလက်ခံနေတဲ့ဒီစီဝါတာစနေဆိုတော့ဒါတဲ့အားရပြတ်တာဖြစ်နေကြပါလား။အဲဒါလည်းနေရာပြတ်တော့ဒါသက်ဒေသတွေအရင်ချင်းချင်းပြန်လို့ရင်းခက်ကနာနဲ့ဒါသက်ဒေသတွေဘုဘောင်ဆောင်ချင်းနဲ့အားလည်းမဖြစ်ပြန်ပြန်။ကျမ်းပြတ်မှုတက်တဲ့ဒီဘောဆောင်ချင်းနဲ့ဒီစီဝါတရားမှကုသရောက်တက်ဖြစ်နေပြီ။ဒါသက်ပြတ်တော်မူတဲ့အတိုက်ဖြစ်နေတဲ့မဇ္ဈိမဇ္ဈိမတော်တရားဟောတဲ့ကြောင့်များမဇ္ဈိမသက်တမ်းရုပ်ဒီလိုများသောအင်းစားတဲ့ဘောင်းနဲ့ပုံစံနဲ့တော့
နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်နိုင်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးနေဆက်ဒေတာဆက်ဆံရေးရုံးတွေထူထောင်နိုင်ရေးတရားမဝင်နေဆက်ဖြတ်ကျော်မှုနဲ့လူဝင်လူထွက်စစ်ဆေးရေးမူရစီပွားတားဆီးနှိမ်နင်းရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်ဖို့စီစစ်မှုများပြုလုပ်ပြီးလုံထုံးလုံနည်းနဲ့အညီပြန်လည်လက်ခံနိုင်ရေးစားတဲ့အချက်တွေအပါအဝင်အချက်၁၀ချက်သဘောတူညီခဲ့တယ်လို့ဦးတင်မြင့်ကအခုလိုပြောခဲ့ပါတယ
်။အခြားဘက်ကတည်းကရေကူးပါးပါမှုနဲ့ဆက်နေသဘောတူညီတဲ့သမားဒီလိုမျိုးစဉ်းစားဆုံးဖြတ်ပြောင်းသွားမှာဖြစ်ပါတယ်။အချက်ကိုလည်းကတော့ရာသီဒေသနာတို့ဂျပန်နိုင်ငံသားများဝန်ထမ်းကဆက်စပ်ရတဲ့အနေနဲ့ရာသီဒေသနာတို့ရောက်နေတဲ့ဂျပန်နိုင်ငံသားများအားသောတာတမြသောသောပြန်လဲရာသီရေးတွေပြန်ဒီသာတွင်ပုံမှန်ရှိတဲ့ပြားရောက်ရှိဆောင်ရဖြစ်ပါတယ်
ဆွေးနွေးပွဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဩဂုတ်လ25ရက်နေ့နောက်ပိုင်းကထွက်ပြေးခဲ့တဲ့မွတ်စလင်တွေပြန်လည်လက်ခံနိုင်ရေးဆိုင်ရာကိစ္စရပ်တွေပါဝင်ခဲ့ပေမဲ့ဒီအချက်ဟာနိုင်ငံတော်အဆင့်ဆက်လက်လှုပ်ဆောင်ရမှာဖြစ်တာမို့ဒီတစ်ခေါက်ဆွေးနွေးမှုကနေအသေးစိတ်အဖြေမထွက်ခဲ့ပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရောက်ရှိနေတဲ့မွတ်စလင်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့ဆွေးနွေးရမှာသူတို့အနေနဲ့ဒီဘက်မှာနေထိုင်ခဲ့တာမှန်ကန်တယ်ဆိုရင်ပြန်ခေါ်မယ်ဆိုတဲ့အချက်ကိုအဓိကထားဆွေးနွေးခဲ့တာဖြစ်တယ်လို့နေဆက်ဖြတ်ကျော်မှုကင်းဌာနကြီးမူရဲမှုချုပ်အောင်ထင်းမြင့်ကပြောခဲ့ပါတယ
်ဆွေးနွေးတဲ့အဓိကအချက်ကမြန်မာဘက်မှာဒီထိုင်ခဲ့ဘူးတဲ့အထောက်အထားဆက်လို့တဲ့လူကဒီအချက်နဲ့တိုက်ခိုက်မှုဖြစ်စဉ်ကြောင့်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့အားရပါတယ်ဘုရားမှာဒီထိုင်ခဲ့တဲ့အထောက်အထားပါတာလို့ပြန်ပေါ်တဲ့အခြေအနေမှာဖြစ်ဒီမှာနိုင်ငံသားတွေအောက်ဒီကဘာလို့ဒုက္ခတွေကြောင့်ဖြစ်ပေါ်တာမဟုတ်ဘူး။ဒီဒုက္ခတွေနဲ့ဆက်သက်တဲ့ဆောင်ရွက်မဲ့ process တွေကျွန်တော်တို့မဆွေးနွေးဘူး။အချက်ပဲကျွန်တော်တို့အဲ့ဒီအချိန်မှာဒီရက်ပြည့်ပြီးဆိုတော့ဒီမှာနိုင်ငံမှာရှင်းချနေထိုင်ခဲ့သူများဒီချက်မှုဖြစ်တဲ့ကြောင့်ဒီနိုင်ငံကရောက်ရှိနေတဲ့ဒီတန်တဲ့စီစစ်ပြီးကျွန်တော်တို့လက်ခံနေပြီးဆိုတော့ဒီကဖြစ်ပါတယ်။အဲ့တော့တရားဟောပါလို့ဆက်ပြီးကြည့်ရတယ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေပြန်လည်လက်ခံနိုင်ရေးအပိုင်းကလက်ရှိချိန်မှာအစိုးရဘက်ကတော့1993ခုနှစ်သဘောတူညီချက်နဲ့သာလက်ခံသွားမယ်လို့ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့1993သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကိုက်ညီတော့ဘူးလို့စောရကတက်ထားတာရှိနေပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအာဆတ်ဒူဇာမန်ခန်ခေါင်းဆောင်တဲ့ကိုယ်စားလှယ်တွေဟာအောက်တိုဘာ25ရက်နေ့ထိမြန်မာနိုင်ငံမှာရှိနေမှာဖြစ်ပါတယ်ရှင်။